ဥယောပါပါလီမန်အတွက်အခရာချတဲ့ရွေးကောက်ပွဲနောက်ဆုံးနေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့မှာတော့ဥယောပါနိုင်ငံ22နိုင်ငံကမဲဆန္ဒရှင်တွေမဲပေးခဲ့ကြပါတယ်လွတ်တော်အမှတ်နေရာ950တနေရာကိုရွေးကောက်မဲ့လေးရက်ကြာမဲပေးပွဲတွေကိုတော့မဲဆန္ဒရှင်426သန်းရှိတဲ့ဥယောပါတမကအဖွဲ့ဝင်28နိုင်ငံမှပြီးခဲ့တဲ့ကြာသပတေးနေ့ကစတင်ခဲ့တာပါဥယောပါပါလီမန်အတွက်ပထမဆုံးနိုင်ငံတကာမဲပေးပွဲတွေစခဲ့တဲ့1989ခုနှစ်နောက်ပိုင်းအခုရွေးကောက်ပွဲကအရေးကြီးဆုံးလို့လည်းရှုမြင်ထားကြပါတယ်ဘရပ်ဆဲနဲ့စတာဖော့ကပါလီမန်တွေကိုအဓိကပါတီကြီးတွေဆက်ပြီးထိန်းချုပ်ထားမယ်လို့မျှော်လင့်ထားကြပေမဲ့လို့လည်းလက်ရှိရွေးကောက်ပွဲမှာတော့လက်ရဝါဒီအမျိုးသားရေးသမားတွေကဥရောပရဲ့ရွှေပြောင်းဝင်ရောက်မှုလျှော့ချရေး EU ရဲ့မူဝါဒတွေကိုပြင်ဆင်နိုင်မယ်ကိုယ်စားလှယ်တွေရွေးကောက်ခံရဖို့မျှော်လင့်နေကြပြီးအောင်မြင်မှုရမယ်လို့လည်းခန့်မှန်းထားကြပါတယ်ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်တဲ့သဘောထားတင်းမာတဲ့အမျိုးသားရေးဝါဒီအီတလီပြည်ထောင်ရေးဝန်ကြီးကတော့သူ့ရဲ့လက်ရဝါဒီ League Party အနိုင်ရရင်ဥရောပမှာအလုံးပြောင်းလဲသွားမယ်လို့ပြောဆိုပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းမှာဂျာမနီနဲ့ဂရိနိုင်ငံတွေမှာမဲပေးပြီးထွက်လာသူတွေကိုကောက်ခံတဲ့စစ်တမ်းအရတော့လက်ဝဲလက်ရမရင်းတဲ့ဗဟိုဝါဒီပါတီတွေဥရောပလွတ်တော်အသစ်မှာအမတ်နေရာတွေဆုံးရှုံးမဲ့အခြေအနေရှိနေပါတယ်။မဲပေးပြီးထွက်လာသူတွေကိုကောက်ယူတဲ့စစ်တမ်းအရတော့ဂျာမနီမှာတဘာဝပဝင်ချင်းအရေးအလေးပေးတဲ့ Green Party ကအောင်မြင်မှုရနေပြီးဝန်ကြီးချုပ်အင်္ဂလာမာကဲရဲ့ Conservative တွေရဲ့နောက်ဒုတိယနေရာကိုလိုက်နေပါတယ်ရှင်